အပြီလာကစမဲ့ဘန္နာယင်းနေမှာသို့ရအတုံးကြီး24ရာခိုင်နှုန်းစစ်တပ်အတွက်တပ်မှတ်တာကိုသွတ်တော်မှာဆွေးနွေးဝေဖန်မဲ့သူမရှိကြောင်းသိရပါတယ်မြန်မာပြည်မှာစစ်တပ်ရဲ့အတုံးကြီးအများဆုံးဖြစ်နေစား50တနည်းရှိပြီဖြစ်လို့ဒလိထုံးစံလို့ဖြစ်နေတဲ့အတွက်မဆွေးနွေးတာဖြစ်နိုင်ပါတယ်လွတ်တော်ထဲမှာစစ်ဘူနဲ့စစ်ဘူဟောင်းကအများစုဖြစ်နေလို့စစ်စီကိုမကန့်ကွက်တာလည်းဖြစ်နိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်စစ်တပ်ဆိုတဲ့ဝင်းတို့ဝင်းဘူးကြီးကိုတိုင်းပြည်ကထမ်းနေရတာအနည်း90ကျော်သွားပါပြီအလွန်ကြီးမားတဲ့နေပြည်တော်အသုံးစိတ်ဟာလည်းဝင်းတို့ဝင်းဘူးကြီးပါပဲတကဘာလုံးစစ်အင်အားဖြန့်ထားပြီးအရှိအလေပိုင်းမှာစစ်စင်ရေးလုပ်နေတဲ့အမေရိကန်ရဲ့2012ကာကွယ်ရေးစစ်ရေးဟာအစိုးရအသုံးစိတ်ရဲ့19ရာခိုင်နှုန်းပဲရှိပါတယ်ကျန်းမာရေးအသုံးစိတ်23ရာခိုင်နှုန်းဖြစ်ပြီးလူမှုပူလုံရေးက20ရာခိုင်နှုန်းဖြစ်လို့စစ်စစ်ရိတ်တယ်များပါတယ်မြမပြည်မှာအစိုးရအသုံးစိတ်ရဲ့4ရာခိုင်နှုန်းကပညာရေး5ရာခိုင်နှုန်းကကျန်းမာရေးဖြစ်ပါတယ်စစ်တပ်ကပုံစံအမျိုးမျိုးနဲ့50တနည်းကြီးစိုးတဲ့အခါမှာအစိုးရဆုံးဘဝကရုံးမထွက်နိုင်ပဲဖြစ်နေပါတယ
်အစိုးရအသုံးစိတ်မှာစစ်တပ်ကိုခွဲဝေပေးရတဲ့ရန်ပုံငွေအများဆုံးဖြစ်နေတာကြားပါပြီဒါတွေမကသေးပါဘူးမြမစီးပွားရေးဥပိုင်လီမိတက်မြမစီးပွားရေးကော်ပိုရေးရှင်းစတဲ့လုပ်ငန်းတွေကတဆင့်မြမစီးပွားရေးကိုစစ်တပ်ကလက်ဝဲကြီးအုပ်ထားတာလည်းရှိပါသေးတယ်။စခန်းချရာအရာမှာဗမာစစ်တပ်ဟာမြေယာသိမ်းယူပြီးစီးပွားရှာနေတာလည်းကြားပါပြီ။ဒါတွေကိုထက်တွက်မယ်ဆိုရင်မြမစီးပွားရေးမှာစစ်တပ်ချုပ်ကင်တဲ့ပမာဏဟာအစိုးရဖော်ပြထားတာနဲ့များမှာတည်ကြပါတယ်။ GDP ခေါ်ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးရဲ့900ခန့်နှုန်းက1000ခန့်နှုန်းအထိဗမာစစ်တပ်ကယူထားနိုင်တယ်လို့ဂျိန်းကာကွယ်ရေးစာဆောင်ကမနစ်ကခန့်မှန်းပါတယ်။အချိုးအစားနဲ့ကြည့်ရင်စစ်အင်အားအကြီးမားဆုံးအမေရိကန်တောင်ဒီလောက်မများတာတွေ့ရပါတယ
်။တကဘာလုံးမှာစစ်စခန်းတွေဖွင့်ထားတဲ့အမေရိကန်အစိုးရရဲ့စစ်စရိတ်ဟာပုံမှန်ဆိုရင်ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုး GDP ရဲ့300ခန့်နှုန်းသာရှိပါတယ်။2003မှာအီရတ်ကိုဝင်တိုက်တဲ့နောက်ပိုင်း400ခန့်နှုန်းအထိထိုးတက်သွားပါတယ်။အမေရိကန်ရဲ့စစ်စရိတ်ဟာနှစ်ပေါင်းများစွာကမ္ဘာမှာအမြင့်ဆုံးဖြစ်နေတဲ့အတွက်အခြားနေရာတွေမှာနှိမ့်ကျလာတာတွေ့ရပါတယ်။ဥပမာလုံခဲ့တဲ့နှစ်ကကျင်းပတဲ့ World Economic Forum ကထုတ်ဝေတဲ့144နိုင်ငံရဲ့ပြည်ဆိုင်မှုစွမ်းရည်အစီရင်ခံစာကိုကြည့်ရင်အခြေခံအဆောက်အုံမှာအမေရိကန်ဟာအဆင့်25မှာရှိနေပြီးမူလတန်းပညာရေးမှာအဆင့်38ကိုရောက်နေပါတယ်။အထက်တန်းပညာရေးစနစ်မှာအဆင့်28ကိုရောက်နေပါတယ်။နောက်ဆုံးပေါ်အတတ်ပညာအသုံးပြုနိုင်မှုမှာအဆင့်14ကိုရောက်နေတာတွေ့ရပါတယ
်။ World Economic Forum က144နိုင်ငံရဲ့ပြိုင်ဆိုင်မှုအဆင့်ကိုတိုင်းတာသတ်မှတ်ပြီးစီးရင်လုပ်တဲ့အထက်မှာမြန်မာနိုင်ငံမှာပါတာဟာတည်သာထင်ရှားပါတယ်။ပြိုင်ဆိုင်နိုင်တဲ့အရေးအသွေးကင်းမဲ့နေလို့စီးရင်နဲ့မထက်တာလည်းဖြစ်နိုင်ပါတယ်။စစ်တပ်က52နှစ်အုပ်ချုပ်မင်းလုပ်လိုက်တဲ့အခါမြန်မာပြည်ဟာပြိုင်ဆိုင်နိုင်တဲ့အဆင့်အတန်းကင်းမဲ့သွားပါတယ်။အရေးအတွက်များပြီးအရေးချင်းမရှိတဲ့ဘဝကိုလက်ဝင်းထိုးထိုးတက်ကတူမြင်မြင်သမျှပါမောက်ခတွေ့ကြရလူပါရကူဆိုတဲ့ဆောင်းပုဒ်ကတက်သေးပြနေပါတယ်။ဒါပေမဲ့နေရက်ကိုစွန့်ခွာရတဲ့ဒုက္ခတွေဥယျာဉ်မှာတော့မြန်မာပြည်ကိုရှင်နိုင်မဲ့အာရှနိုင်ငံမရှိသေးပါဘူးအစိုးရတပ်ကျင့်သုံးတဲ့ဖြက်လေးပြစစ်စင်ရေးနဲ့လက်မြေသိမ့်ပိုက်မှုတွေကြောင့်နေရက်ကိုစွန့်ခွာရသူဥယျာဉ်တိုးပွားနေပါတယ်စစ်တပ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံရတာကြောင့်စစ်တပ်ရဲ့အခမ်းအနားကိုပြန်လည်ဆန်းစစ်သင့်ပြီးဖြစ်ပါတယ
်ဆက်ကွေရစုဂျပန်ပြည်မေဂျီဘုရင်လက်ထက်မှာဆာမူရိုက်စစ်ဗိုလ်တစုခေါင်းဆောင်ပြီးပြုပြင်ရေးလုပ်လို့အနှစ်40ကျော်ကြာတဲ့အခါဂျပန်ပြည်ဟာအနောက်တိုင်းနဲ့ရင်ပေါင်တန်းနိုင်တဲ့အဆင့်ကိုရောက်သွားပါတယ်။တိုးတက်ဖွံ့ဖြိုးအောင်တိုင်းပြည်ကိုပြုပြင်ပြောင်းလဲရမှာမေဂျီခေတ်45နှစ်ကိုစာနမူနာအဖြစ်ကိုးကားကြတာဟာကမ္ဘာမှာထုံးစံလိုဖြစ်နေပါပြီ။ပွင့်လင်းမှုစမ်းသပ်တည်ထွင်မှုပညာဉာဏ်ထက်မြက်သူကိုချီးမြှင့်မှုစတာတွေဟာမေဂျီခေတ်ရဲ့ထင်ရှားတဲ့အသွင်လက္ခဏာတွေဖြစ်ပါတယ်။ပထမဦးဆုံးပြုပြင်ရေးလုပ်သူဖြစ်လို့ဂျပန်စစ်ဘုံမှာအထူးယူဆရာမရှိပါဘူး။တိုင်းပြည်ကြီးပွားတိုးတက်အောင်လုပ်မယ်ဆိုတဲ့ပြည်ကြီးစိတ်တစ်ခုတည်းနဲ့အစွမ်းကုန်ကြိုးစားခဲ့ကြတာဖြစ်ပါတယ်။ဗမာမင်းကတော့ပထမအကြိမ်စစ်ရှုံးသွားတာတောင်အင်္ဂလိပ်ကိုမြင်အောင်လိုက်ဖို့စိတ်ကူးတာမဟုတ်ပါဘူး။အာနာတီမြဲကြီးနဲ့နန်းတွင်းအရှုပ်အထွေးမှာအချိန်ကုန်ကြတာများပါတယ်။နိုင်ငံအရေးကိုဦးစားမပေးဘဲအာနာအလွဲသုံးစားလုပ်ဖို့နဲ့အချင်းချင်းအနိုင်ကျင့်ဖို့သာစိတ်ဝင်စားကြပါတယ်။စစ်တပ်တစ်ခုတည်းကဦးစားပေးတဲ့ဤဟာတိုင်းပြည်ကိုမတီးဆောက်နိုင်ကြောင်းမေဂျီဂျပန်စစ်ဘုရင်နားလေတဲ့အတွက်ဂျပန်ပြည်ဟာတိုးတက်တဲ့ခင်မီနိုင်ငံဘဝကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ